COVID-19 ကာကွယ်ကုသဆေးထောက်လုပ်နိုင်ဖို့နဲ့ရလာတဲ့ဆေးကိုကမ္ဘာတစ်လွှာမျက်မျက်တရာဖြန့်ဖြူးပေးရဆံရ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ Egg အစီအစဉ်အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ35ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကိရမှုချုပ် Antonio Guterres ကကြေညာပေးနေမှာပန်ကြားလိုက်ပါတယ်ဒီရန်ပုံငွေထဲမှာလာမယ့်3လအတွက်ဒေါ်လာ35ဘီလီယံလည်းပါဝင်ပါတယ်ဒီ Egg အစီအစဉ်ကလည်း COVID-19 ကာကွယ်ဆေးနဲ့ကုသရေးဆံရအမြန်တိုးတက်မှုရလာစေဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်နေသူတွေရဲ့ကြံစည်ပေးနေအွန်လိုင်းအစီအစဉ်မှာကုလသွင်းရေးမှူးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်အတွက်အခုဆိုဒေါ်လာ3ဘီလီယံလောက်ပေးနိုင်ပြီဖြစ်ပေမဲ့ဒါက WHO ကကနဦးမတည်ငွေဖြစ်တဲ့လိုအပ်တဲ့ရထားချက်ထက်ဆယ်ရာခိုင်နှုန်းညွန့်နေသေးတယ်လို့လည်းအသွင်းမှူးချုပ်ကပြောပါတယ်။ဒီအစီအစဉ်စတင်တာကနေတိုးမြင့်ဆောင်ရွက်ဖို့နဲ့သက်ရောက်မှုတွေကိုကင်ကယ်ဖို့အတွက်ဒေါ်လာ35ဘီလီယံလိုအပ်နေတာလည်းဖြစ်ပါတယ်။WHO ကြီးကတက်ထရစ်ဂေဘရီယယ်ဆက်ကတော့ကာဝယ်ဆေးဆံရနှစ်ဦးနှစ်ဖက်သဘောတူညီမှုရယူနေသူတွေနဲ့ဒီကာယောဂါအတွက်ကာဝယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုကြည့်နေကြတာတွေဟာကမ္ဘာနိုင်ငံအားလုံးမျက်မျက်တတလင်းလင်းမှီစေဖို့နဲ့တိုးတက်မှုတွေကိုနှောင့်နှေးစေနိုင်တယ်လို့လည်းအစည်းအဝေးမှာထောက်ပြပါတယ်